မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးတက်ခွဲအတည်ပြုလူနာတွေထဲမှာတော့ကာကွယ်ဆေးထိုးထားပြီးသားလူတွေပါထပ်ပြီးတော့ပါလာနေပါတယ်။ရခိုင်ပြည်နယ်မောင်နှုံးမြို့ကဆေးထိုးပြီးသားဝန်ထမ်း3ဦးပိုးကူးခံခဲ့ရတာပါ။ဒီကြောင့်အပါအဝင်မြန်မာနိုင်ငံတွင်းကကိုဗစ်ရောဂါနောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းမတ်စုမြတ်မွန်ပြောပြပေးပါရှင်။
ရခိုင်ပြည်နယ်မောင်နှုံးမြို့မှာစာသားပေးနေတဲ့ကကိုဗစ်အတည်ပြုလူနာ9ယောက်ထဲမှာကိုဗစ်ကာကွယ်ဆေးထိုးထားပြီးသူ3ယောက်ပါဝင်ပါတယ်။မောင်တော်ထွေထွေအုပ်ချုပ်ရေးဦးစီးဌာနကဝန်ထမ်း2ယောက်နဲ့အရက်သူအမျိုးသမီး1ယောက်ဖြစ်ပါတယ်။ကာကွယ်ဆေးအပြည့်အဝထိုးထားပြီးသူတွေဖြစ်ပေမဲ့လည်းတန်တရားကြောင့်ဆစ်ဆစ်လိုက်တဲ့အခါမှာရောဂါပိုးတွေ့ရှိခဲ့တာလို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနလက်တော့ညွှန်ကြားရေးမှူးဒေါက်တာဆိုးဝင်းပိုင်က VOA ကိုပြောပါတယ်
။ဘလိုပုံစံမျိုးနဲ့တွေ့ရလဲဆိုတော့ရောဂါလက္ခဏာပြလို့ဒီမှာဆေးဝင်လာပြီးဖြစ်တယ်ဖြစ်တော့တွေ့တော့ပေါ့နော်။ဆေးကတော့ကိုဗစ်ရှိလို့ခေါ်တဲ့အိန္ဒိယနိုင်ငံအထုတ်တဲ့Syrian Institute of India ကထုတ်တဲ့ကာကွယ်ဆေးကိုနှစ်ချိန်ထိုးပေးထားတာ
။ British နိုင်ငံ Oxford တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့ပူးတွဲဆန်းသတ်ထုတ်ထားတဲ့ဆေးကိုအိန္ဒိယနိုင်ငံမှာ Covishield ဆိုပြီးတော့ထုတ်လုပ်ပါတယ်။ဒီဆေးကနှစ်ချိန်အပြည့်အဝဆေးထိုးထားရင် COVID ကပ်ရောဂါကို80ရာခိုင်နှုန်းကာကွယ်နိုင်တယ်လို့ဆန်းသတ်တွေ့ရှိထားတာပါ။အခုလိုမျိုးကာကွယ်ဆေးအပြည့်အဝထိုးထားပြီးသူတွေရောဂါပိုးကူးတာတချို့နိုင်ငံတွေမှာရှိခဲ့ပူးပေမဲ့မြန်မာနိုင်ငံမှာတော့ဒါကဒုတိယအကြိမ်တွေ့တာပါ။ COVID ကာကွယ်ဆေးကိုဗစ်ရှိအပြည့်အဝထိုးထားတဲ့မန္တလေးကအမျိုးသားတယောက်မှာကိုဗစ်ပိုးတွေ့ခဲ့တယ်လို့အခုလဆော်ပိုင်းတုန်းကတည်ပြုထားပါတယ်။ဒါအပြင်ရခိုင်ပြည်နယ်တောင်ကုန်းမြို့မှာလည်းအချုပ်သား2ယောက်မှပြီးခဲ့တဲ့ရက်ပိုင်းကကိုဗစ်ပိုးတွေ့ရှိခဲ့ပါတယ်။သူတို့ကိုတောင်ကုန်းကနေတန်တွဲအချင်းတောင်ကိုပို့ဖို့အတွက်ဓာတ်ခွဲဆေးစစ်တာမှပိုးကူထားတာကိုတွေ့ခဲ့တယ်လို့ဒေါက်တာဆိုးဝင်းပိုင်ကပြောပါတယ်
။ဒီကွန်တက်ကိုတော့စစ်ဖို့စီစဉ်ထားတာပေါ့နော်။ဟုတ်။ပိုးစစ်တော့တဲ့2ယောက်ကတော့ကျန်းမာရေးကောင်းပါတယ်ခင်ဗျာ။အခုတောင်ကုန်းဆေးဦးမှာထားလိုက်ပါတယ်ဟုတ်။ရဲစခန်းကနေမှထောင်ထဲထည့်ဖို့လို့တွားလာပဲရှိသေးတာပေါ့လေအဲတောင်မဝင်ငယ်မှာဖြစ်တာဆိုတော့ထောင်ထဲမှာတော့ကွန်တက်အဲ့လိုမရှိဘူးပေါ့နော
်ယောဂကူးစက်မှုနှုံးနဲ့တေဆုံးသူဥယျာဉ်တိုးနေတဲ့စကိုင်းတိုင်းကလေးမျိုးမှာမိနစ်တရက်ထဲတွင်ကိုဗစ်အတည်ပြုလူနာအယောက်80ရှိခဲ့ပါတယ်ဒါဟာဓာတ်ခွဲအတည်ပြုနိုင်တဲ့အရေးအတွက်ဆိုပေမဲ့ဒေသရင်းယောဂကူးစက်နေတဲ့အခြေအနေဟာဒီတက်မကများနိုင်တယ်လို့ကတ်ယောဂတိုက်ဖြတ်ရေးမှလှုပ်အားပေးဆောင်ရွက်နေတဲ့သူတွေကပြောပါတယ်ယောဂကုသရေးအတွက်ကျန်းမာရေးဝန်ထမ်းလိုအပ်ချက်ရှိတယ်လို့လူနာတွေလိုအပ်တဲ့ဆေးဝါးနဲ့အောက်ဆီဂျင်တွေကိုတခြားမျိုးတွေအထိစေတနာရှင်တွေရှာဖွေပေးနေရတဲ့အခြေအနေမျိုးဖြစ်နေတာပါ။အတီးပြုတ်လူနာတွေသာမကယောဂတန်ပြားရှိသူတွေပါတေဆုံနှုံတိုးလာနေတယ်လို့ကလေးမျိုးဒေတာကတယောက်ကပြောပါတယ်
။ကလေးမျိုးရက်ကွက်တိုင်းတွားလိုက်တဲ့အာသုဘအိမ်မရှိတဲ့အိမ်ဆိုတာမရှိဘူးလေ။တချို့ကလည်းသုံးသွားပြီဆိုတာကိုဗစ်ရှိရင်မရှိဘူးဆိုတာပိုစစ်တက်လာနေတဲ့ဆိုမဖြစ်တော့ဘူး။တန်ပြားလူနာပုံများတယ်တကယ်ကိုယ်စစ်တက်ကတော့3-4ဦးပေါ့နော်အဲ့မှာတန်တရာလူနာများတယ်မိရတိုင်းကဆိုရင်4ယောက်ကတော့ကိုယ်စစ်တက်ပေါ့တစ်ယောက်တော့ကတော့တန်တရာလူနာဆိုထုတ်ပြန်တယ်အဲ့ဒါဆိုသုံးသွားပြီနော်ပြတော့မဖြစ်တော့ဘူးလို့ပြောတယ်အခုကဘယ်လိုဖြစ်နေလဲဆိုတော့ဟိုအချို့ကကျတော့ဒီစင်တာကိုတော့လည်းဘာမှမထူးတော့ဘူးပေါ့နော်ဒီဖြစ်ရင်လည်းအိမ်မှာလည်းတရားခွဲပြီးမှအဲ့လိုမျိုးစီးတော့ကျောင်းကနေကိုပဲအိမ်မှာနေပြီးမှခုကြပါနော
်ကျမလေးနဲ့အားကစားဝန်ကြီးဌာနရဲ့ဂျွန်လ24ရက်ည8နာရီထုတ်ပြန်ထားတဲ့စာရင်းအရဆိုရင်ပြည်ရင်းမှာဒီအတီးပြုတ်လူနာတဲ့989ယောက်နဲ့တေဆုံးသူ6ယောက်ရှိပါတယ်။အတီးပြုတ်လူနာတွေကိုပဲခူးတိုင်း၊စကိုင်းတိုင်း၊မန္တလေးတိုင်းနဲ့ရှမ်းပြည်နယ်တို့မှာအများဆုံးတွေ့ရှိခဲ့တာဖြစ်ပါတယ်ရှင်။